ောင်းရဲ့ရင်းနဲ့2022ခုစက်တင်ဘာလ10ရက်ဒီနေ့ဗုဒ္ဓအပြည့်မှာပြင်တဲ့အပတ်စဉ်6ခုစာလိုက်ကြအောင်နော်ဒီနေ့ပြီးခဲ့တဲ့ဘက်ကအပတ်စဉ်9ရက်မှာပြင်ခဲ့တာကသောမနတဥပ္ပခာဒိဋ္ဌိအာင္ခာရိကသောမနတနဲ့ဒီကညာနာတံလျောက်ပြင်ရဲ့ဖြစ်ခြင်းအကြောင်းကိုပြင်ကြခဲ့တယ်ဒီတော့ရူပဝရစိတ်15ပါးစိတ်ထမှာရူပသကုတုဝိပါခရိယာ5ပါးကြောင့်ကြားတဲ့အကြောင်းရယ်ပြီးတော့အတိတ်ကရှင်းလင်းကြတဲ့တကွာကုသိုလ်အကုသိုလ်ကိုဝေဖန်တဲ့ဘုဟုသုတကိုဒီလိုရှင်းလင်းပြန်ပြပြန်ကြားပေးခဲ့တယ်ဒီတော့ပြီးခဲ့တဲ့ပါဒစပြီးတော့ဦးဇနုဒီလိလာနေတဲ့စိတ်ကြီးဟာကျွန်တော်အင်္ဂလိပ်လိုပြောရင်တော့ခាយကုသနဲ့အသိဉာဏ်နဲ့စိတ်ကြီးအကြောင်းကိုသင်ပြနေတာပေါ့နော်ဒီတော့ဘုဘတိတော့ကာမတော်နာစေကာမစိတ်54ပါးအဖြစ်ကဒီကုသိုလ်လုပ်ရင်ပဲကျိုးရတယ်ဆိုတော့အပိုင်းအကျိုးကျေးဇူးလေးမျိုးပဲသင်လာခဲ့တာပေါ့နော်အခုအကြတော့တကယ်ကိုဒီကုသိုလ်မှုလောက်ပြမဟုတ်တော့ပဲနဲ့သံမြေပါရီရအောင်ဝိပဿနာသမထဝိပဿနာဘာဝနာဝိပဿနာစတာအကျင့်တရားတွေဘက်ကိုဥတည်ပြီးတော့သင်ကြားပေးရမှာဖြစ်တယ်။ဒီဘာဝနာစိတ်ကနေစပြီးတော့အသိဉာဏ်နဲ့စိတ်ရဲ့ရူပဘုံအရူပဘုံဖြစ်ပုံမျိုးသင်ကြားပေးမှာဖြစ်တော့ရူပဘုံအရူပဘုံဇမာကြီးတွေဖြစ်ဖြစ်နေဆိုရင်တော့ဒါတွေကိုကြိုးစားပြီးအထောက်ပံ့ရင်ဖြစ်နိုင်တယ်အဲကြောင့်ဦးဇင်းတို့ပထမဆုံးအနေနဲ့ဒီကနေ့ပြန်မှာကတော့သံအကြောင်းပြီးကောင်းတရားဒီအင့်မျိုးကိုရှင်းသွားမယ်ဆိုလို့ရှိရင်သံနေသိရနိုင်တယ်ဦးဇင်းတို့သံနဲ့ပတ်သက်ပြီးတော့ဘာဝနာကတော့နှစ်မျိုးရှိတယ်ဘာဝနာနှစ်မျိုးလို့လည်းဆိုလို့ရတယ်သမထနှစ်မျိုးလို့လည်းပြောမယ်ဆိုဖြစ်တယ်အဲ့ဒီမှာသမထဘာဝနာသုံးမောသမထသမထံဝိပဿနာဘာဝနာသုံးမောဝိပဿနာသမထံဆိုပြီးတော့နှစ်မျိုးခွဲတယ်။အဲ့ဒီနှစ်မျိုးမှာသမထဘာဝနာဟူပြီးသမထဘာဝနာဆိုတာကကျောင်းညာတို့ရဲ့အဖြစ်အပျက်ကိုမြောင်ရှုတာမဟုတ်ဘူးလေ။သူကတည်စိတ်တည်ခြင်းမှုရယုံညာသမာဓိကိုထူထောင်သွားပြီးတော့ဒီသမာဓိအားနဲ့ဆန်စိတ်တွေရအောင်ကိုယ်ဇာတ်လိုက်ပြီးတဲ့အထက်ဆက်လိုက်ရင်အပင်ရှင်စိတ်ကြီးရအောင်အားထုတ်တာကိုသမထဘာဝနာသို့မဟုတ်သမထသမထံဆိုလိုတယ်။ဝိပဿနာဘာဝနာဆိုတာကတော့ယုံနံတို့၌ရှိသောအနိစ္စဒုက္ခအနတ္တဘောတို့ကိုရှုပြီးသောဉာဏ်လို့အသိပဲရှိတယ်။အဲ့ဒီဝိပဿနာသည်ဝိပဿနာဉာဏ်ဉာဏ်ရရှိရေးအတွက်ပွားများအားထုတ်တဲ့ဘာဝနာကိုဝိပဿနာဘာဝနာလို့ဆိုလို့ရပါမှာအဲဒီတော့သမထဘာဝနာဝိပဿနာဘာဝနာဆိုပြီးတော့2မျိုးရှိတယ်အဲ့ဒါလေးကိုမှတ်မိကြအောင်လို့ဆောင်းတော့ကလေးနဲ့ကျွန်တော်ဆိုထားလိုက်အောင်နော်လာပြီးတော့ဆိုလိုက်ပါစိတ်ဒီယုံညာ
စိတ်ဒီယုံညာ
သမထဘာဝနာ
သမထဘာဝနာစိတ်ဒီယုံညာသာဝတိရောဂါရောဂါ
သခါလာနာ
စေတ္တိယုံသာသုမာသသမထဘာဝနာစေတ္တိယုံသာသာဝေသမထယုံနာပိဋိညာရှုရဝိပဿနာ
အဲဒီသံဃာကလေးကိုရထားမယ်ဆိုလို့ရှိရင်သမထဝိပဿနာသမထဘာဝနာဝိပဿနာဘာဝနာကိုဆယ်ဆယ်ပွဲပွဲသိတာပါနော်စိတ်ဒီယုံလေးမာရိယယုံလေးအားထုတ်တဲ့အားကိုတော့သမထဘာဝနာသမထကမ္မထံလို့ခေါ်တယ်။အဲဒီအမြမကဝဲနဲ့ယောဂဉာဏ်နှစ်စာလေးကိုဖြစ်တဲ့ဒီကိုသိမြင်လာအောင်အနိစ္စဒုက္ခအနတ္တပေါ်လာအောင်ရှုမှတ်တာကိုတော့ဝိပဿနာဘာဝနာအဲဒီတော့အားဖြင့်သမထဝိပဿနာဒီမျိုးမှတ်ထားမယ်။အဲ့ဒါပြီးတော့ငါတို့ကတော့ဒီရတဲ့ဘက်ကလည်းသင်ရပြီးပါပြီ။သံသံသာသံစိတ်ဆိုတာကိုပြီးအောင်ဆက်ပြီးတော့ပြန်ပြောပါမယ်။သံဟုတ်သံဆိုတာကဘာကိုခေါ်တယ်ဆိုရင်အာယုန်တစ်ခုအပေါ်တွင်စူးစူးဆိုင်ဆိုင်ရှိမှတ်တဲ့သဘောသို့မဟုတ် นิวรณะเราขอได้อำนาจแต่เตียนหรือเราย้อนยินในตัวตัวสมหะวิจารวิสาระปีติสุขายเจกดาสาโบไซนารุยงาวาปองสีวาปองสมาปองนปาปองนปาปองหูดังลุกคนละวันเดียวไซนาหูระเป็นธรรมะนับบ้านับบ้ากันสุขายเจกดาอุเบกายเจกดาส่วนนับบ้านับบ้าสิ่งนับบ้าปองนับบ้าปองนะนับขาวนะทุกข์เนี่ยทุกข์อยู่ได้ก็ได้อุปทานอยู่ได้ก็ได้เนี่ยคู่ขึ้นลงมาแล้วนะเดี๋ยวฌานงาสราก็รอเนี่ยฌานี้อัตยปายขึ้นတော့วิเตวิสาราเป็นทุกข์อยู่ได้ก็ได้สาธิทุกข์ทุกข์ดีกว่าเจอล่ะแล้วขึ้นมาเลยพี่ว่าฌานไส้สราก็รอไอ้วิเตวิสาราเป็นทุกข์อยู่ได้ก็ได้งาบาอปองสาธิเนี่ยอดุระวะขึ้นแต่ไส้เปลี่ยนพี่ก็ขึ้นแต่ไส้โหฌานไส้อยู่ဆိုလိုနေဖြစ်ပါတယ်เนาะဒါလေးကလည်းသိတာမှာဇန်၊ဇန်ငါးဇန်စိတ်ဆိုတာမျိုးဆက်လက်ကောက်ကသိမှာဖြစ်တယ်เนาะအဲဒါပြီးတော့မှာဦးဇင်းတို့ဒီဇန်၊ဇန်ငါးဇန်စိတ်ကြီးကိုဇန်ရအောင်ဘယ်လိုအားထုတ်ကြမလဲဆိုတော့ဦးဇင်းတို့ဒီသိင်းတို့ကမ္မထံတိုင်းမှာသမထဘာဝနာအမျိုးပေါင်း50ပြဌာန်းထားတာရှိတယ်အဲဒါပြထားတာရှိတယ်အဲဒါတွေကိုအားထုတ်မယ်ဆိုရင်တော့အစီအရာပထမဇန်ဒုတိယဇန်တတိယဇန်သုတဇန်ပထမဇန်ဖြစ်ရနိုင်တယ်။အဲဒီဇန်ငါဇန်ရနိုင်ဖို့ရန်သမထဘာဝနာအမျိုး50ကပါနေတယ်ဆိုရင်ဟိုဘက်အကွက်ထဲမှာကြီးလိုက်လို့အချင်းချုပ်ကြည့်ရင်ကပိုင်း50အတုဝ50အနုတ္တိ70ပါအာ
ကပိုင်း70ပ
ါအတုဝ
70ပ
ါအနုတ္တိ70ပါအပ္ပန္နိယံဒီပါအာဟာရပတိကူနာသိညာတပါသတုဓာတုဝဝတ္ထံတပါအာရုပ္ပဒီပါအဲ့ဒါပေါင်းလိုက်ရင
်
ကမ္မထံ50သမထဘာဝနာ50ရနော်အဲ့ဒီမှာကတိုင်း10ပါးကဘာလဲဆိုရင်ပထမီကတိုင်းအာဘောကတိုင်းသီလောကတိုင်းဝါယောကတိုင်းနိဒာကတိုင်းပိဋကကတိုင်းလောလိကကတိုင်းဩဒတာကတိုင်းအာလောကကတိုင်းအာကာသကတိုင်းဆိုပြီးတော့10မျိုးရှိပါတယ်။အဲ့ဒီ
ဟ
မ်ကတိုင်းဆိုတာရှုမှတ်တဲ့အာယုံကတိနာပေါ့ဒီပိညာတစ်ခုကိုလောက်ပြီးတော့ရှုမှတ်တဲ့ဟာကိုကတိုင်းလို့ခေါ်တာပေါ့ကတိနာဒီဟာလည်းရှုမှတ်ခြင်းအနေပါပဲအဲ့ဒါဒီ10မျိုးရှိတယ်ပေါ့နော်အဲ့ဒီ10မျိုးကိုရှုမှတ်ပွားများမယ်ဆိုလို့ရှိရင်တပ္ပမဇံဒုတိယဇံတတိယဇံသုတဇံသင်္ခသစ္စမဇံဖြစ်အောင်ရရှိနိုင်တယ်အဲ့ဒီတော့ဥပမာအပြင်ကျွန်တော်ပြောမယ်ပထမကတိုင်းရှုဖို့ရှုနည်းလေးကိုနမူနာပြောပြမယ်ပေါ့နော်ဉာဏ်ကတိုင်းရင်လည်းဒီကမ်းမျိုးရှိပါလားဒီကတိုင်း10ပါးလဲမှာပထဝီကတိုင်းရှိတယ်မယ်ဆိုလို့ရှိရင်ဦးဇင်းတို့မြေကြီးကိုကြည့်ပြီးတော့အဝိုင်းကြီးဝိုင်းဝိုင်းကြီးနဲ့အဲ့ဒီမြေကြီးအဝိုင်းကြီးကိုပဲစိုက်ကြည့်ပြီးတော့အဲ့ဒီပေါ်မှာပထဝီတော့မောင်းမြေကြီးဆိုပြီးတော့အဲ့လိုရှုမှတ်ရင်လည်းရတယ်သုံးမောက်ပဲနဲ့ဒီကတိုင်းဝင်လေးကတိုင်းဝင်လေးတော့ပြီးတော့ဦးဇင်းတို့မြေကြီးလေးကိုရှုံမြေကြီးလေးကိုအဝိုင်းတော့ပြီးရင်ပေါင်ခတ်ပြီးတော့အဲ့ဒီမှာဒီလက်နဲ့ချောင်းမအောင်လောက်ပါနော်လောက်ပြီးသေးလေးပါလေးတော့ပြီးရင်အဲ့ဒီအဝိုင်းလေးကိုရှေ့မှာချပြီးရင်အဲ့ဒါကိုပထဝီဆိုပြီးတော့စိတ်ကအဲ့ဒီပုံမှာပဲအာယုံစိုက်ပြီးတော့ရှုမှတ်တာကိုပထဝီကတိုင်းလို့ခေါ်တယ်အဲ့ဒီပထဝီကတိုင်းကိုရှုမှတ်လို့ရှိရင်ပထမရှုမှတ်တော့ဒီပညာမြေဝိုင်းလေးကိုပဲအာယုံပြုပြီးတော့တခြားစိတ်တွေတခြားရောက်သွားရင်လည်းဒီအာယုံကပြန်ဆွဲပြီးတော့ဒီနေအဝိုင်းလေးပေါ်မှာပဲပြန်ဆွဲပြီးတော့ပထူနဲ့သိန်းတောင်ထောင်ပေါင်းများစွာသိန်းတောင်အစာရှိပြီးအရှင်ပေါင်းများစွာထိုးပြီးတော့အဲ့လိုရှုမှတ်ရတယ်အဲ့လိုရှုမှတ်တဲ့အခါမှာလည်းပဲလူကအနမလန်ကြီးသူဉာဏ်နဲ့နေရာမှာရှိမှတ်တော့မရဘူးတဲ့စိတ်ဉာဏ်နဲ့နေရာမှာရှိမှတ်ရတယ်တဲ့အဲ့လိုရှိမှတ်တော့ပထမဆုံးကိုယ့်ရဲ့စိတ်ကတည်ငြိမ်လာပြီဆိုလို့ရှိရင်ဒီမြေဝိုင်းလေးပေါ်မှာအာရုံကျပြီးတော့ကိုယ့်ရဲ့သမာဓိကဒီမှာဖြစ်လာအဲ့ဒီကြံကဥက္ကဟာနမိတ်လို့ခေါ်တယ်အ အဲဒီဩဃာနမိတ်ဖြစ်လာတဲ့အခါကျရင်တော့ဒီကတိုင်းရဲ့အဖြစ်ကြီးရပြီးတယ်လေ။အဲဒီတော့ရှုမှတ်ရင်းနဲ့ကတိုင်းရဲ့ဩဃာနမိတ်ပထမဩဃာနမိတ်ပေါ်လာပြီးဒီကတိုင်းလေးကိုကြည့်ရင်းနဲ့ဒီမျိုးဒီဒီဝန်လေးကိုပဲပထူနဲ့မျက်စိထဲမှာမြင်လာပြီးရင်မျက်စိမဲ့ပြီးတော့ရှုလိုက်ရင်လည်းပဲဒီဝန်လေးဟာမျက်စိထဲမှာပဲမြင်နေတယ်အဲ့ဒီခါကြရင်ကွာဩဃာနမိတ်ထင်လာတယ်။အဲ့ရနေတဲ့ပြီးတော့မှတပေပေကွာသမာဓိအားကောင်းလာပြီဆိုလို့ရှိနေတယ်။အဲ့ဒါကိုကြည့်ရမလို့တော့ပင်ရားသွားရှုရှုခံပြီးတော့မျက်စိမှိတ်ပြီးပထူကိုရှုလိုက်တာနဲ့ဒီဝိုင်းလေးကိုကွာမြင်လာတာပဲ။အဲ့ဒီကြရင်ပထမဩဃာနမိတ်တုန်းကတော့တဲ့သူကအပြစ်ကိုမြင်နိုင်သေးတယ်တဲ့ဒီတိုင်းရဲ့အပြစ်ကပါရင်လည်းဆိုရင်ဦးဇနောဝိုင်းလေးလောက်တင်ကလက်ရာဒီပါရင်ရှိတာလေအဲ့ဒါလေးကိုဒီမှာလာပြီးတော့မြင်နိုင်သေးတယ်တဲ့အဲ့ရနေသမာဓိအားပြတ်ပြီးတော့ရှုမှတ်ပြီးတော့ဘယ်နေရာရောက်ရောက်အဲ့ဒီကတိုင်းလေးကိုအဝိုင်းလေးကိုမြင်လာပြီးဆိုလို့ရှိရင်ခဏရသွားရှိရှိရသွားပြီးသို့တော်တစ်ခါဒီပြောက်သွားတတ်တယ်တဲ့အဲ့လိုပြောက်ပါတဲ့အခါကျရင်လည်းဒီကတိုင်းလေးကိုပြန်လာပြီးတော့ချပြီးရှုရမယ်တဲ့အဲ့လိုရှုရင်းနဲ့ဘုရားဗေနရားသွားပါရှုမှတ်လို့ရပြီဆိုရင်သူ့ရဲ့သမာဓိအားဟာတစ်ဖြည်းဖြည်းတက်သွားတော့တက်သွားပြီးတော့ဉာဏ်ပြီးမှိတ်ပြီးတော့ပထဝီပထဝီလို့ရှုမှတ်လိုက်ကြတယ်ဒီကတိုင်းဝန်လေးမြည်ပြီးအဝိုင်းလေးကိုမြင်ပြီးတော့သူ့ရဲ့အာယုံမှာဖြစ်ပေါ်လာတယ်အဲ့ဒီကြရင်ပฏิပါကနမိတ်လို့ခေါ်တယ်အဲ့ဒီပฏิပါကနမိတ်ရသွားပြီဆိုရင်တော့သူကဒီကတိုင်းရဲ့အဖြစ်တရားမမြင်တော့အလိုဖြစ်လာတဲ့ဆိုရင်ကြီးနေပြီးတော့ရှင်းမုံပြင်မှာမှန်ပြင်မှာရှိရတယ်လို့ရှင်းမုံပြင်တောက်ထားတယ်လို့ဒီမိကြီးဝင်လေးကိုမြင်လာတယ်တခါတည်းဥပမာအားဖြင့်ပြောရလို့ရှိရင်ဒီလာပြီးညတွေပိုင်းမှာပေါ်လာတဲ့လာပြီးဝင်ကြီးမြင်ရတယ်လို့ပဲကြီးနေတယ်အဲ့ဒီအချိန်မှာပฏิပါကနမိတ်ထင်လာတာသမာဓိအားတအားတက်လာအဲ့ဒီအနေဆက်ပြီးတော့အားထုတ်ပါလို့ရှိရင်ဘုရားပြောတဲ့ဇန်လေးသိရပါအဲ့လိုဇံရလို့မှတော့ဇံတော့မပြန်နိုင်သေးဘူးဇံပြန်နိုင်တဲ့အစီအရတော့ဖြတ်ပြီးတော့အားထုတ်သွားမှအပင်ကြီးတွေပါရမှပြန်နိုင်မှာအဲ့ရဒီအားထုတ်မယ်ဆိုရင်တော့လည်းတိတ်ကဲမလို့တော့ဘုံမာကြီးပြန်လို့ရနည်းနည်းတိတ်ကဲသေးကြည့်လို့မလို့အားထုတ်တယ်ဆိုရင်တော့ဆင်းပါပါအဲ့လိုလည်းအပင်ကြီးရအောင်ဒီအားထုတ်နေတယ်ဘုရားပထမဇံအဲ့လိုဇံသိဇံရရတော့မဖြစ်နိုင်သေးဘူးဆင်းပထမဇံရတော့မဖြစ်နိုင်သေးဘူးအပင်ကြီးတွေပါရမှာသူကပြန်နိုင်တဲ့မုန်းမြန်ကြီးချိုးစီရနိုင်မှာပေါ့နော်အဲ့တော့အလိုအားထုတ်တဲ့အခါမှာလည်းပဲတဲ့သူကပထမဇာငါးနေစပြီးအားထုတ်သွားမှာသူက step by step အားထုတ်မှရတယ်တဲ့ပထမဇာမစဘဲနဲ့ဦးဇင်းတို့တန်းကြောင်းများလို့ပေါ့မူလာရမစဘဲနဲ့ပထမဇာကိုသွားလို့မရတယ်လို့ပဲတဲ့ပထမဇာစပြီးတော့ရအောင်အားထုတ်ရတယ်ပထမဇာဒီမှာဒုတိယဇာတတိယဇာတတိယဇာပထမဇာရှိကြသွားနိုင်တယ်ကျော်ပြီးတော့သွားလို့တော့မရဘူးပေါ့နော်အဲ့ဒါပထမဉာဏ်ကိုင်းစာကြည့်တယ်ကိုင်းဆယ်ပါးကိုအားထုတ်မယ်ဆိုရင်တော့ဦးဇင်းတို့ဇန်၅ပါးလုံးကိုရရှိနိုင်တယ်အတုဝဆယ်ပါးအတုဝဆယ်ပါးကတော့ဇန်၅ပါးလုံးကိုမရနိုင်ဘူးတဲ့ဘာလို့လဲဆိုလို့ရှိရင်သူကကျန်းတန်းလို့ဒီအကောင်ပေါင်းကြီးကိုကြည့်ပြီးရှုရတာဖြစ်တဲ့အတွက်ပထမဇန်ကိုပဲသူကရရှိနိုင်တယ်ဒီဆယ်ပါးကိုတော့ဒီမှာကွာကိုဖတ်တာပါနော်ပါဠိလိုပဲရေးလိုက်တော့တယ်မြန်မာလူကြတယ်နော်ဟောပြီးတော့ပြန်ဝင်လို့မလို့နော်အဲ့တော့ဆိုတော့အတုမဆယ်ပါးကိုရှုမယ်ဆိုရင်တော့ပထမဇာမရနိုင်ဘူးလေအနုပတိဆယ်ပါးဒီညာစိတ်ဝင်စားပြန်ကောင်းတယ်ဘုဒ္ဓနုပတိဓမ္မနုပတိသံဃာနုပတိသူစဉ်တော့ဓမ္မရည်တရားကုံတော့တရားကုံတော့သံဃာကုံတော့ပရိသတ်တယ်အဲ့တော့ပရိသတ်ရုံနဲ့တော့ဇာမရနိုင်ဘာလို့မရနိုင်လဲဆိုမေးရင်သူကဘုရားကုံတော့အာရုံပြုရတာဘုရားကုံတော်တရားကုံတော်ငန်းငန်းကုံတော်အလို့အာယုံပြုရတာဖြစ်တဲ့အတွက်စိတ်ကမရောက်နိုင်ဘူး။ဒါလို့ဆိုတော့ဘုရားကုံတော်လေးနဲ့တာ။အရဟံသမ္မာသမ္ဗုဒ္ဓောအရဟံပူဇော်သူကိုခံတော်မူတိုင်းသောမြတ်စွာဘုရား။အဲ့ဒီပူဇော်သူကိုခံတော်မူတိုင်းတဲ့မြတ်စွာဘုရားရဲ့ဂုဏ်တော်ကိုအာယုံပေါ်ဆင်းလာပြီးမပေါ်နိုင်ဘူး။အဲ့လိုဖြစ်တဲ့အတွက်သူကဇံမရနိုင်ဘူးလေ။ဘုရားနုဂရီဓမ္မနုဂရီဘုရားကုံတော်နဲ့ဒီတိုင်းမှာသံဃာကုံတော်နဲ့ဒီတိုင်းမှာသီလနုဂတိ၊ကာလနုဂတိ၊ဒေဝတာနုဂတိအဲ့ဒါတွေလည်းမရနိုင်ဘူးတဲ့ ဥပဒမနုပတိဆိုတာကနိဗ္ဗာန်ကိုအာရုံပြုတာအာနိဗ္ဗာန်အာရုံချမ်းသာတဲ့နိဗ္ဗာန်မယ်လို့အာရုံပြုတော့လည်းပဲသူလည်းပဲဇန်ဖြစ်အောင်မရနိုင်ဘူးလေ။ဘာလို့နိဗ္ဗာန်ရဲ့ချမ်းသာကိုကိုယ်တကယ်မခံစားဘူးလေ။မခံစားဘူးတဲ့အတွက်အာရုံပြုုံများဖြစ်တဲ့အတွက်သူဟာသမာဓိအာစိတ်ပြီးတော့ဘုံလုံးကြီးမရနိုင်တဲ့အတွက်ဇန်ဖြစ်အောင်တော့မဖြစ်နိုင်ဘူးလေ။မရဏနုပတိပြင်းရဲ့အဝါရီကိုလည်းပဲအာရုံပြုရင်လည်းပဲဒီလိုပဲဇန်ရနိုင်တဲ့အစီမဖြစ်နိုင်ဘူးလေ။သောသောကာယနုပတိဆိုတဲ့အတိုင်းသောသောဦးနောတရားထိုင်နေမှာသို့လို့မိမိကိုယ်မှာသံသင်အမွေအစာရှိတရားအဲ့လိုဆိုပြီးတော့သင်ကျင်လာပြီးကာယနုပတိအဲ့ဒီကာယနုပတိကမ္မထံကိုသိမြင်မဲ့ဆိုရင်တော့ပထမဇန်လောက်တော့ကျနိုင်တယ်ပြီးရင်အာနာပါနတတိဖတ်တဲ့ဝင်ချက်ကိုရှုမှတ်တယ်အဲ့ဒါပြီးဇန်အားလုံးကိုကျနိုင်တယ်ဇန်လိုက်ပထမဇန်ပြီးကျနိုင်အရာဒီအနောက်တတိ7ပါအပပညာ4ပါကြတော့မေတ္တာကရုဏာမုဒိတာဒီ3ပါကိုပွားများမယ်ဆိုရင်တော့မေတ္တာပို့တယ်သူကဘာသနာချမ်းသာတာချမ်းသာတာပြင်ဝမ်းမြောက်တယ်သိရတာပြင်သနာတယ်ဒါရင်ဒီမေတ္တာကရုဏာမုဒိတာအဲ့ဒီ3ပါကိုအားထုတ်မယ်ဆိုရင်ပွားများမယ်ဆိုရင်တော့ပထမဇန်ကနေပြီးတော့သရုပ်ဒဇန်ရှိတော့ရနိုင်ပါလေတဲ့ဥပိ္ပခာပွားများရင်တော့ပြစ်သမဇာမြင်ရနိုင်တယ်အဲ့တော့ဥပ္ပခာကိုကြော်ပြီးပွားများလို့မရအောင်ဥပ္ပခာပွားများပြီးတော့ပြစ်သမဇာရအောင်ဆိုရင်တော့မေတ္တာကရုဏာမုဒိတာအခြေခံပြီးတော့မှပွားများပြီးမှဥပ္ပခာကိုကုမပြစ်သမဇာအတိရနိုင်တယ်ဒါအပ္ပမညာ၄ပါးပြီးတော့အာဟာရပရိကုလပညာအစအာဟာရတနာဆက်ဆုပ်ဆက်ဆုပ်ပဲအမှတ်ပညာဖြစ်အောင်သင်ရင်ပွားများတဲ့ဘာဝနာပြီးဆံမရနိုင်ပြန်သောနာသတ်သတုတာသူဝါဝထံအရာဒီပထဝီသသောဓာတိ၄ပါးတို့ဤသဘောကိုပိုင်းခြားသင်္ခင်ပြည်ညာပွားများတဲ့ဘာဝနာကမ္မထံဒါလည်းပဲသံမရမယ်ဒီအာရုပ၄ပါးအာဂတမေသာယတနာသံဝဉာဏေသာယနာသံအာဂိတိညာယနာသံဒေဝမညာနာမညာယနာသံဆိုတဲ့အာရုပ၄ပါးသည်ပထမဇန်ဒုတိယဇန်တတိယဇန်သောတာဇန်မှပြီးဟိုဘက်အရူပဇန်လေးရဲ့အဖြစ်ရရှိနိုင်ပါလေ။အဲဒီအရူပဇန်လေးကိုနောက်တစ်ပတ်ကြာရင်ဒီအသေးလေးရှင်းပြမယ်။နော်။နောက်အရူပဝတ္တသေး၄ပါးဒီကနေ့သွားလာပြီးရင်နောက်တစ်ပတ်ကြာရင်ဒီအရူပအရူပဆိုတဲ့အရူပဇန်လေးအကြောင်းကိုအပြည့်အဝရှင်းပြမယ်။နော်။ဒါတော့သမထဘာဝနာမျိုးပေါင်း40ဒါမှမဟုတ်မှန်းလေးတွေပြီးတော့အလုံးစုံမှတ်သားရတာအဲဒီဇန်လေးရအောင်ပွားများတဲ့အခါကျလို့ရှိရင်မိမိတို့ဇန်လေးကိုရမယ်ဆိုရင်ပထမဇာမဆိုရင်ဝိကျတိကရဘင်္ဂသင်ရတယ်ဒီဝိကျဝိသနာပိတိကုကာလိကတ္တဇန်ငါ၅ပါးနဲ့တကွာဖြစ်တော့ပထမဇာကုလို့ဆိုတယ်အဲဒီပထမဇာဒုတိယဇာတတိယဇာသောတာဇာဖြစ်တဲ့ဘုရားပြောတဲ့ဇန်အင်္ဂါရီဝိတဝိသနာပိတိဒုက္ခရဲ့သဘောတရားအသိပ္ပယ်တွေကိုဒီနေ့ရှင်းပြမယ်နော်။အဲဒီမှာရှင်းနံပါတ်အနည်းနဲ့တော့ဝိတအကြောင်းသိကောင်းကြရတဲ့။အဲဒီဇန်နေကိုရရှိတဲ့ဝိတဇန်အင်္ဂါရီမှာပါတဲ့ဝိတဒီနည်းနဲ့ဘာသဘောရှိမလဲဆိုလို့ရှိရင်ကြံစီရင်းသဘောဒီဝိတဝိတဒီနည်းနဲ့ထို့ကြောင့်ထို့ထို့ကြံပြီးဝိတမီရှင်းဟုဆိုထားသည်ဤကြံပြီးခြင်းကိုစိတ်ခူးခြင်းစဉ်းစားခြင်းဟုခေါ်ကြတယ်။ဥစ္စာဆိုတာတကွာဖြစ်ပတ်တရားတို့ကိုအာယုံတို့သင်္ခင်းခြင်းသဘောဥစ္စာဟာယူယူတော်ကြံပြီးခြင်းလို့အသေးပဲရှိရဲ့။ကြံတယ်ဆိုတာစိတ်ကိုအာယုံစီတို့ခေါ်သွားတတ်တယ်။ရောက်အောင်ပုံပေးတတ်တဲ့သဘောတရားကိုဆိုလိုတာဥစ္စာကနေပြီးတော့စိတ်ကိုအာယုံစီတို့ရောက်အောင်ပုံပေးတတ်တဲ့သဘောတရားကိုဥစ္စာလို့ပြောတာပေါ့နော်။ကံတခုကြံနေရင်စိတ်ဟာအာယုံတစ်ခုကနေအာယုံတစ်ခုရောက်အောင်ရောက်ရောက်နေတတ်တယ်အဲ့ဒါကိုကြံတယ်လို့ခေါ်တာအဲ့ဒီအခါမှာဝိကျတုရဆုမှုသဘောတရားလေးကစိတ်ကိုအာယုံစီဖို့ပို့ပေးတတ်တယ်အဲ့ဒီသဘောတရားကိုဝိကျဲလို့ခေါ်တာပေါ့နော်ဝိကျတုကစိတ်ကိုအာယုံစီဖို့ပို့ပေးတတ်တဲ့သဘောတရားအဲ့ဒါကိုဥပမာဥပမာအဖြစ်ပြောရလို့ရှိရင်ဝိဇ္ဇကိုဗာနဲ့နိုင်တယ်ဆိုတော့လေတောကမြို့မရောက်ဖူးလေးရဲ့လူကို မျိုးတော်ရောက်တဲ့အခါမျိုးတော်ဒီလူကနေပြီးတော့ဘုရင်စီကိုခေါ်သွားမဲ့ဥပမာလိုပါပဲတဲ့ခေါ်သွားတဲ့လူကဝိပ္ပယအခေါ်ခံရတဲ့ဒေါ်လာတော်လူကတော့စိတ်စိတ်ကိုအာယုန်တည်သောဝိတက်ကပို့ဖို့ပြီးတယ်ဒါကြောင့်မို့သူ့ကိုဝိတက်အဓိပ္ပာယ်ကတော့ဖြစ်ပတ်တရားတို့ကိုအာယုန်ကိုသင်ပေးခြင်းသဘောတရားရိုးရိုးလေးဆိုရရင်တော့ကြံရင်ကြံရင်ခြင်းလိုပဲမှတ်ထားရပါလားနော်ဝိတက်ရဲ့သဘောတရားကြီးကြံပြီးခြင်းသဘောကြံရင်သဘောပြီးတော့စိတ်ကိုအာယုန်စီတို့ပို့ပြီးတဲ့သဘောတော့ခေါ်လာတဲ့လူတယောက်ကိုဥမာဒီဘဝတရားရောက်လာတဲ့လူတယောက်ကိုမရင်မနဲ့နဲ့ဆိုရင်ကွာဒီဉာဏ်နဲ့ကကြီးရကျူရတယ်ကိုကွာနေပြီးပဉ္စဟန္တောလိုပါလို့လက်ကြလို့ပေါ့နော်ဝိတက်ကလည်းပဲစိတ်ကိုအာယုန်စီတို့ပို့ပြီးလိုက်တဲ့သဘောတရားရှိပါတယ်နော်အဲ့ဒါဝိတက်ရဲ့သဘောတရားပေါ့နော်ဒီကြမှာအရှင်တော်ဝိသရာရဲ့သဘောတရားကြည့်အောင်ဒီကကပထမဇာမပါပါနော်အခုဝိသရာဝိသရာရဲ့အကြောင်းကတော့အာယုံတစ်ခုခုကိုအထက်ထက်အရင်းကြီးသုံးသပ်ခြင်းသဘောဒီဝိသရာဆောင်းဒီကလုံးပေါင်းတော့ဝိတက်ကပို့ပြလိုက်တဲ့အာယုံကိုသူကအထက်ထက်အရင်းကြီးသုံးသပ်တဲ့သဘောတရားဒီဝိသရာဝိတက်ဒီအာယုံတစ်ခုဆိုသိရောက်ရည်ဒီအောင်ကြံပြီးပါတော့လေသူအာယုံအပေါ်၌ကြာစီပါမတည်အခြားအာယုံကိုရက်ဆက်ပြီးတော့ကြံပြီးရင်ဝိသရကဝိကျက်အစွမ်းကြောင့်ရောက်ရှိနေသောအာယုံကိုတော်တော်နဲ့မလွတ်စေပဲအထက်ထပ်ပုတ်တိုက်ပြီးတဲ့သို့သူအာယုံကိုထက်ခါထက်ခါအာယုံပြုပြီးဤသို့အထက်ထပ်အာယုံပြုခြင်းကိုပင်သူအာယုံကိုသုံးသပ်ပုတ်တိုက်ပြီးလို့ဖြစ်နေသောကြောင့်အနေနဲ့သုံးသပ်ဝိသရမှတ်လို့ဖြစ်သည်ဝိသရာရဲ့သဘောတရားကဝိတက်ကပြင်ဖို့ပြလိုက်တဲ့ဟာကိုသူကအပ္ပနာတတ္တသုံးသပ်ခြင်းသဘောရှိတယ်။ဝိတက်ကအာယုံဘောကိုပို့ပြလိုက်တယ်။ဝိသရာကအာယုံဘောကနေပြီးတော့ကျန်တယ်။အဲ့ဒါလို့သူတို့နှစ်ခုကဆက်နွယ်ပြီးတော့နေတယ်။သို့တော်လည်းပဲဉာဏ်နဲ့သောခဏမှာတော့သူတို့ကဖြစ်တာပဲ။ဘုလိုတစ်ခုပြီးမှတစ်ခုဖြစ်တယ်လို့မဟုတ်ဘူး။သူတို့ဉာဏ်နဲ့ဝိတက်နဲ့ဝိသရာဝိတက်ကပြင်ပြလိုက်တဲ့ဝိသရာကျန်ပြီးကိုယ်သိတော့သုံးတတ်တယ်ပေါ့နော်အဲလိုမျိုးရှိတယ်အဲ့ဒါကြောင့်မလို့တစ်ခါတလေကြတော့အာယုတင်ပြီးတဲ့သဘောကထင်ရှားတယ်တစ်ခါတလေကြတော့ကျန်တဲ့သဘောကထင်ရှားတယ်အဲ့တော့သူတို့ဒီနှစ်ခုကဝိတ္တနဲ့ဝိသရာကနှစ်ခုကသဘောတရားချင်းတွဲပြီးတော့နေတယ်အဲ့ဒါကိုသဘောပေါက်အောင်ကျွန်တော်ဥပမာနဲ့ပြောမယ်ဆိုလို့ရှိရင်ဝိတ္တနဲ့ဝိသရာတို့ကိုထူးခြားမှုဥပမာတစ်အနေနဲ့ပြောရင်ကိုယ်ကတော့ခေါင်းလောင်းကိုထိုးလိုက်တယ်ပထမဆုံးတောင်ကနေမြည်သွားတဲ့မြည်ကံကဒီကျက်သူကရှင်းတန်းတယ်အဲ့လိုမြည်သွားပြီးတော့မှအာယုံကိုသွားတတ်တယ်အဲ့ဒီအာယုံကိုထိတာကအာယုံကိုသွားနေဝိညာဉ်ကပို့ပေးလိုက်တဲ့သဘောပြီးတော့မှဆက်ပြီးမြည်တဲ့မြည်ကံလိုဟာကဝိသရအဲ့ဒီတော့တောင်ကနေမြည်တာကဝိသက်နဲ့တူတယ်ဆက်ပြီးတော့ကောင်းဆုံးပြီးတော့နီးပြီးတော့သွားတဲ့အတန်ဒီဝိသရာဒါဥပမာအားဖြင့်ကြည့်မယ်ဆိုရင်ခေါင်းလုံးထိုးလိုက်တယ်လို့ပဲပေါ့နော်ဝိသက်ကြီးကျန်တဲ့ကောင်းနဲ့နီးလိုက်တဲ့အတန်ဒီဝိသက်အဲ့ရနေမှနီးတာဥမာပြန်ဝိသုံးနေတဲ့အတန်ဒီဝိသရာဘုံကြည့်ပါပဲဝိသက်ကနေသင်ပေးလိုက်တဲ့ဝိသရာအဆုံးတက်အဲ့ဒီဘောတရားဝိသက်နဲ့ဝိသရာဒါဥပမာပထမဥပမာပေါ့နော်နောက်မှာတစ်ခုကတော့ဗာနဲ့ပြုနေတဲ့ဆိုလို့ရှိရင်ညက်ကြီးကိုတောင်းနေပုံမှာပြန်ဖို့လုပ်နေတဲ့အခါကျတော့မပြန်ခင်မပြန်ဘူးလေးခင်မှာပထမအကြောင်းကိုခတ်ပြီးနည်းနည်းသွားရပြီလေဆိုတော့ပြန်တက်တော့မယ်ဆိုတဲ့အချိန်ပေါ့လေပြီးတော့မှတောင်းနေတက်ပြီးဝဲနေတယ်အကြောင်းမှခတ်တာကဘူးတက်သဘောသူကလုံလုံချာချာပြန်ပြန်တန်းတန်းရှိတယ်သူအားကြီးသွားတဲ့သဘောရှိတော့ကောင်းမြတ်ပေါ်ရောက်ပြီးတော့လေဟုံပြီးပြီးဝဲနေတဲ့သဘောဒီဝိသရာဒီကနေဝိသရာဒုတိယဥပမာကတော့ဒီပုံလေးရလို့ပဲပုံလေးတော့ပုံမြင်လိုက်တာနဲ့ကွာနည်းနည်းလေးမှတ်မိတာပေါ့နော်အဲဒီသဘောနဲ့တော့ပုံလေးဆက်ပြီးသားလဲအဲဒါတော့ဟောဘကဒီဝိသက်ဒီဘက်ကဒီဝိသရာသဘောနော်နောက်ပြီးတော့ဥပမာတစ်ခုထပ်ပြီးတော့ပြီးမယ်ဝိသက်နဲ့ဝိသရာကဘယ်လိုရှိတယ်လဲဆိုလို့ရှိရင်ပြာပရောဟိတတဲ့ဘရောမာပြာစီတို့ထိုးဆင်းသွားတယ်တဲ့အဲ့ဒီအခါထိုးဆင်းသွားတာဒီဝိတက်သဘော ပြီးတော့မှကြာဝင်းပေါ်မှာတည်ကြီးဝဲနေတာကတော့ဝိသရာတော်ဒီလိုထိုးတင်သွားတာဒီဉာဏ်ဉာဏ်တန်တန်ရှိနေတဲ့ဝိကျက်တော်ပြီးတော့မှဒီကြာပေါ်မှာဝဲပြီးတော့နေတာဒီဝိသရာတော်အဲ့လိုပဲသခါတရားဝိကျက်တော်ကပုံပြီးတော့ဖြေထားတယ်သခါတရားဝိသရာတော်ကပုံပြီးတော့ဖြေထားတယ်နော်ဒါတော့ဝိတ္တနဲ့ဝိသနာသဘောတရားကြီးနောက်ပြီးတော့ဒါဝိတ္တနဲ့ဝိသနာသဘောတရားပြီးတော့ဝိတ္တနဲ့ဝိသနာပြီးတော့ဒီနပီတိနဲ့ဒုက္ခအာယံတစ်ခုခုကိုစိတ္တအာယံသဘောကျခြင်းပြီးသိရှိသို့ကြောင့်အာယံဖြစ်တဲ့ပီတိစက်ရွေးကိုထုတ်ထားတယ်ဒီပီတိဒီဒုက္ခဝေဒနာကဲ့သို့ခံစားခြင်းမဟုတ်ဘူးနိစ္စအာရခြင်းသဘောကျခြင်းမဟုတ်ဘူးဒီငါတို့ဒီရှိချောင်းကိုရှားရဒီကိုမြင်ရတော့အခါနိစ္စဤဒီဒီဖြစ်ဤဒီကိုသောက်ရတော့အခါဒုက္ခဝိညာဖြစ်ဒီဒီနဲ့ဒုက္ခရဲ့ကွာခြားမှုကိုသူကသတင်းကြားလိုက်တာနဲ့စိတ်ချင်းကပြောင်းဝေးပြီးတော့ဒီဒီဖြစ်တယ်တကယ်သောက်ရပြီးခံစားရပြီးဆိုတော့မှဒုက္ခဖြစ်တာနော်ပီတိနဲ့ပီတိကနိစ္စခြင်းသဘောဒုက္ခကကောင်းသောအာယုံကိုခံစားခြင်းတော့အာယုံကောင်းတွေ့တဲ့အခါခံစားတာကိုဒုက္ခလို့ခေါ်တယ်။ချမ်းသာလို့လည်းချမ်းသာလို့လည်းပြောရပါတော့။ပီတိကတော့နှစ်သက်နေတဲ့သဘောမျှနေတယ်။ပီတိနဲ့ဒုက္ခကကွဲပြားတယ်။ဒုက္ခကခံစားခြင်းသဘောရှိတယ်။ပီတိကခံစားခြင်းသဘောမဟုတ်ဘူး။ပီတိကဒါဒုက္ခနဲ့ပီတိရဲ့ကွာခြားမှုပေါ့နော်။ဒုက္ခကခံစားခြင်းသဘောရှိတယ်။ပီတိကတော့ခံစားခြင်းသဘောမဟုတ်ဘူး။ပိဋိကသင်္ခါရခန္ဓာထဲမှာခန္ဓာ၅ပါးဖွင့်ရင်သင်္ခါရခန္ဓာထဲမှာပါတယ်ဒုက္ခကခန္ဓာမှုဝေဒနာခန္ဓာထဲမှာပိဋိကအရာပြင်းပြီးတော့ဒုက္ခကအရာကျဲတယ်ပိဋိဖြစ်တိုင်းဒုက္ခရှိတယ်ဒုက္ခရှိတိုင်းပိဋိဖြစ်တယ်မှာဖြစ်တယ်အဲ့ဒါပိဋိနဲ့ဒုက္ခရဲ့ထူရမှုပဲပေါ့နော်အဲ့ဒီညမှာပိဋိဆိုတဲ့သဘောတရားကတော့လူတိုင်းတွေ့ဘူးခံစားဘူးပဲပေါ့လေပီတိသဘောတရားကတခါလေကိုယ့်ရဲ့ပီတိဘာဝဲဖြစ်ဖြစ်ပီတိဖြစ်တဲ့အခါမျိုးမှာတခါလေခန္ဓာကိုကြွပြီးတော့ညှပ်ပြတ်သွားတဲ့အချိန်လေးဖြစ်တတ်တယ်ပီတိရဲ့သဘောတရားကပီတိအပြား၅ပါးတော့ဒီနေ့ဒီပိုင်းကြရင်ပြောပြမယ်ဦးဇင်းတို့ဘုရားရှင်လက်သက်တော်ခန္ဓာလာတော့ကကိုယ်ဝင်ရှိတဲ့မျိုးမျိုးတယောက်ကတောင်ပေါ်ပွဲတစ်ခုရှိတယ်အဲ့ဒီပွဲတစ်ခုကိုသူကကိုယ်ဝင်ရှိတဲ့အတွက်မလိုက်ရမလိုက်ရပြီမဲ့တော့သူကစိတ်ကျန်နေပြီးတော့အဲဒီတောင်ပေါ်ဘုရားပွဲကိုအာရုံပြုပြီးတော့ပီတိဖြစ်နေတယ်။အဲ့ဒါနဲ့ပဲဒုက္ခနာကိုကြီးကအဲဒီတောင်ပေါ်ဘုရားပွဲရောက်လာပီတိရဲ့အခြေအနေဟာကြောင့်ပီတိရဲ့သဘောတရားအဲ့လိုရှိတယ်။တခါတလေပြေးနေပြီးတော့လည်းကိုယ်ဟာကိုယ်စိတ်ထဲမှာပီတိဖြစ်နေတာရှိတယ်။အဲ့လိုဖြစ်ပါများလို့ပီတိရဲ့ဆန္ဒကြောင့်တဏှာရာကိုရောက်သွားတာမျိုးလည်းဖြစ်တတ်တယ်။ဘုရင်တော်ကျမ်းမာရေးဒီဝါရီပညာရေးနဲ့ပတ်သက်ပြီးတော့ပီတိဖြစ်တယ်မိမိတို့ကြိုးစားလိုက်တဲ့ဆံမွေးတစ်ခုအောင်သွားပြီးဆိုရင်ပီတိဖြစ်တယ်ဒါလည်းပဲဒီပီတိပဲဥမာဖြင့်ဒီဝါရီ business လုပ်လိုက်တော့တစ်ခုခုအောင်မြင်သွားတယ်အဲ့ဒါဆိုလည်းပဲခုမှချိန်နှံ့နေတာအာဏာလုံးကြိုးစားနေတာဒီမှာအောင်မြင်နေဆိုပြီးတော့ပီတိဖြစ်နေလိုက်တယ်အဲ့လိုပီတိမျိုးတွေမြတ်စွာဘုရားရှင်ကိုယ်တော်တိုင်ဖြစ်ခဲ့ဘူးလေဒါနဲ့တော့ဘုရားဖြစ်ပြီးတော့ဘုရားဖြစ်ပြီးတော့တတ္တဌာနခုနဌာနခုနရက်ခုနပြီးသုံးသက်တဲ့နေရာမှာအာမိမိသတ္တဟာဆိုတာမြတ်စွာဘုရားကဒီဘောဓိညောင်ပင်ကိုကြီးကြီးပြီးတော့အဲဒီဘောဓိညောင်ပင်အောက်မှာသစ္စာလေးပါးသိကြရတဲ့အကျိုးကျေးဇူးကိုပီတိဖြစ်နေတာခုနရက်လုံးမမိုက်မတော့ကြီးပြီးတော့ဖြစ်နေတာဒီမြတ်စွာဘုရားရဲ့ပီတိပဲအဲ့ရဒီပီတိသဘောတရားပေါ့နော်အဲ့ဒါကြောင့်ပီတိကအဲ့လိုသဘောတရားရှိတယ်ပီတိနဲ့ဒုက္ခရဲ့ထူးခြားမှုကသဘောပြောလို့ပီတိဆိုတာကတော့ခန္ဓာပီတိဆိုတာကတော့ခန္ဓာချင်းသဘောမရှိဘူးဒုက္ခကခန္ဓာချင်းသဘောရှိတယ်အဲ့ဒါကိုကျွန်တော်ဥပမာအခုနဲ့ပြောရလို့ရှိရင်ကန္တာရထဲမှာဖြီးပေါ်နေတဲ့သူကနေကလည်းပူတယ်မောပန်းပြီးတော့ချွေးပြီးရင်ကြဒီရေငက်တဲ့အခါမျိုးမှာသူကလူတယောက်ကိုတွေ့လိုက်တဲ့အခါရေကလေးညဘယ်နှရှိမလဲ။အွေစစ်ကလေးညဘယ်နှရှိမလဲလို့မေးလိုက်တဲ့အခါအမေခံရတဲ့လူကနေပြီးတော့ ชินาตมัยรอบมาတော့ยีกันนี้ด้วยกันชื่อเนี่ยอันนั้นโหลชื่อตมัยรอบมายีกันนี้ชื่อเนี่ยโหลจ้างไล่อ่ะเนี่ยเฉิงก็ซะပြီးတော့ခုมาปิติဖြစ်သွားတယ်ဟာငါยีก็ป่าวมาငါยีงั้นเนี่ยဒီปิติชื่อมาตมัยรอบปิญတော့ยีกันนี้ชื่อเลยဆိုပြီးวันตาပြီးတော့ปิติขึ้นไอ้โหลเนี่ยตัดตัวตัดตัวนี้นี้นี้ဆိုပြီးတော့ยีกันนี้ก็ตั้งเนียได้ไอ้เฉิงအဲ့ဒီဈာကနာမှာဟောပြီးပြင်တယ်အဲ့လိုပြပြီးတော့အဲ့လိုကာလအတွင်းမှာနှစ်သက်ပြီးတော့သဘောကျနေတယ်ဝမ်းသာနေတယ်အဲ့ဒါကပြည့်ပြည့်ရဲ့သဘောအဲ့လိုပြပြီးတော့မှဒီကံရောက်ပြီးတဲ့နောက်ဒီပမယ်ဒီချိုးမယ်စာပဲဒီစမယ်ပြပြည့်ရဲ့အာမအပြပြည့်ရဲ့အာမပြည့်ပြီးတော့ကောင်းကောင်းနေတယ်အဲ့ဒါကသုခဒီလောက်ပေါက်တဲ့အတိုင်းဒီမှာသီလပြောင်းကနေပြီးတော့ပါလိုက်တဲ့အခါမှာအဲ့လိုပြည့်ပြည့်ကျက်ပြီးတော့နေတဲ့ကံကိုပြုလို့ရေကိုတောက်ရပြီးတော့မောင်းရပြီးချုံသွားရပြီးဆိုတဲ့အခါကျတော့မှသူဒုက္ခဖြစ်တယ်ပေါ့နော်။ဒါလည်းဒုက္ခနဲ့ပိဋိနဲ့ဒုက္ခသူကမှသဘောကျတာနော်။အဲ့ရနေမှာဦးဇင်းတို့နောက်ထပ်ဇာတိငါးပါးကဧကတ္တာဧကတ္တရဲ့သဘောတရားကတော့ပြင်းငင်းချင်းဉာဏ်သက်ခြင်းသဘောရှိတယ်။ဒါကြောင့်မို့လို့ဧကတ္တပြင်းငင်းသွားပါလို့ဆိုထားတယ်ဒီဧကကတာကိုသမာဓိလို့လည်းပဲခေါ်ကြတယ်။ဒီဧကကတာခေါ်တော့သမာဓိရဲ့အကြောင်းစိတ်ဒီအာယုံကိုယူတော့ခါအာယုံတစ်ခု၌အတော်ကြအောင်ခက်ခက်ခက်ခက်ယူနိုင်တယ်။ဒါကြောင့်မို့လို့ဒီသမာဓိကိုဉာဏ်ဉာဏ်၌ဆွမ်းထားတော့မိတော့ပြီးဉာဏ်သက်နေပုံသက်တော့အာယုံတစ်ခု၌စီတန့်တော့စီစီတော့ဉာဏ်သက်တော့တရားလို့ဆိုရတယ်။ဒီဧကကတာဆိုတာကတော့အာယုံတစ်ခု၌ပြည်ပြင်းတဲ့ဘောဧကဆိုတာဖြစ်အကဆိုတာအာယုံအာယုံတစ်ခုထဲမှာရှိတယ်စိတ်ဟာဒီအာယုံတစ်ခုထဲအပေါ်မှာတည်နေတာကိုဧကကတာလို့ခေါ်တယ်သမာဓိနဲ့လည်းပဲပြီးသွားတယ်သမာဓိဆိုတာဧကကတာရဲ့နာမည်သမာဓိနဲ့ဧကကတာကဘုရင်တို့ပါဠိမှာတော့ပြီးသွားပါတယ်အဲဒီဧကကတာရဲ့သဘောတရားကိုဥပမာအားဖြင့်ပြောရလို့ရှိရင်ဗာနဲ့တူမလဲဆိုရင်အမောင်းကြီးကတော့ဒီဆံမောင်းတို့စားကြည့်ပြီးတော့အဲဒီအမောင်းကြီးရှိတယ်။အဲဒီအမောင်းကြီးကိုဒီနေ့နဲ့ရောလိုက်တဲ့အခါမှာအမောင်းကြီးကတွဲပြီးတော့ဖြစ်သွားတယ်ပေါ့နော်။အမောင်းကြီးကတွဲပြီးတော့ဖြစ်သွားတယ်။အဲဒီပေါင်းစုလိုက်တဲ့ဖန်ရှင်ကိုဧကကတာခေါ်တာ။သူကအာယုံပြတ်နေတာတွေကိုသူ့ပေါင်းလိုက်တဲ့သဘောတရားကိုဧကကတာလို့ခေါ်တာ။ဒါကြောင့်မို့လို့ဧကကတာတကယ်ရနေတဲ့စိတ်ဟာဒီဥပယမဖြစ်တော့ဘူးသူပြီးပြီးတော့ဒီအာယုံမှာပဲရှင်နေတယ်ဘောအာယုံရောက်လိုက်ဒီအာယုံရောက်လိုက်မဖြစ်တော့ဘူးဒီအာယုံပေါ်မှာမကပ်ဖက်ကွာတာကွာတာလည်းမဖြစ်တော့ဘူးဒီအာယုံပေါ်မှာကပ်ပြီးတော့နေတယ်ပေါက်ထုတ်ပြီးတော့နေတယ်ဒီကက်ကတာကိုယ်တိုင်ကလည်းပဲမပြောင်းနိုင်ခြင်းသဘောရှိတယ်သူများကိုလည်းပဲမပြောင်းနိုင်အောင်သူကလောက်ပြနိုင်တဲ့သဘောတရားအဲ့ဒါကိုဒီကက်ကတာခေါ်တယ်ဥပမာအစ်တော်ကအမောက်ကြီးပေါ့နော်။မောင်ကြီးကိုဒီနဲ့ရောင်းလိုက်တဲ့အခါမှာသူရဲ့တပေါင်းနဲ့ဖြစ်သွားတယ်လို့လေဒီကက်ကတာရဲ့သဘောတရားကလည်းဒီပုံစံရှိပါသေးတယ်။အဲဒါကိုလည်းတော့ဇန်အင်္ဂါရီရဲ့အကြောင်းမျိုးကိုသိလာခဲ့ကြပြီးသူကျဲဝိသရာတိတိသုခာဒီကက်ကတာဆိုတဲ့သဘောတရားမျိုးကိုဥပမာနဲ့တကွာရှင်းပြီးတော့သိလာခဲ့ပြီးအဲလောက်ရှင်တော့မှန်ပြီးပြန်လာမှန်ပြီးလိုက်မယ်နော်အဲ့ဒါဆိုတော့ဦးဇင်းတို့ကဒီကနေ့ဆက်သွားမှာကအာရုံပါဝသစိတ်7ပါးအဲ့ဒီအာရုံပါဝသစိတ်7ပါးကိုလည်းဦးဇင်းတို့ကုသိုလ်စိတ်၄ပါးကုသိုလ်၄ပါးအဲ့လိုအဆင်သွားမယ်အဲ့တော့အာရုံပါဝသစိတ်7ပါးကိုသွားတဲ့အခါကျတော့အာရုံပါဝသစိတ်ဆိုတာကအာရုံပါပေါ်၌ညာသောအဖြစ်ရှင်နေတဲ့ဖြစ်တဲ့စိတ်ကိုအာရုံပါဝသစိတ်ခေါ်တယ်အာရုပတဏှာဤအာယံဖြစ်သောကြောင့်အာရုပပုံနဲ့တဝင်းရေဖြစ်တဲ့အိတ်ကိုလည်းအာရုပဝသစိတ်လို့ခေါ်တယ်။အဲဒီအာရုပဝသစိတ်ကသဏ္ဍပါပြရတယ်။အာရုပကကုသိုလ်စိတ်၄ပါး၊ဝိပဿနာစိတ်၄ပါး၊ကိရိယာစိတ်၄ပါးဖြစ်ပြီးတော့သဏ္ဍပါပြရတယ်။အဲဒီအာရုပကကုသိုလ်ဆိုတာကတော့အာရုပသံယကုသိုလ်ရင်းနဲ့သိက္ခာပုဂ္ဂိုလ်တို့ဤအာရုပသံကုသိုလ်စိတ်ကိုအာရုပကကုသိုလ်စိတ်လို့ခေါ်တယ်။အာရုပကဝိပဿစိတ်ကတော့အာရုပကုသိုလ်ဤအကျိုးစိတ်ကိုအာရုပကဝိပဿစိတ်လို့ခေါ်တယ်။အာရုပကကရိယာစိတ်ကတော့အာရုပသံယယဟန္တာတို့ဤအာရုပသံစိတ်ကို อารุภาวะการกิริยาสังขุนที่เราขอแล้วให้มาจนเลยว่าเรียกว่าจะบ่งมาเกี่ยวกันนะอารุภาวะการเป็นสุโยคการเรียกว่าเปล่าแล้วอารุภาวะการสัญญาผู้ที่เป็นนิพพานบังโกโลนี้อารุภาวะการกุโลสัยโกอารุภาวะการกุโลสัยโกขอแล้วอารุภาวะการกุโลสัยเทวาวิจิตรฤทธิ์เนี่ยหัวบะกะอาฆาตามิทายนะกุโลสัยตะปาวิญญาณมิทายนะกุโลสัยตะปาอาเกยปัญญาญาณกุโลสัยตะปาเทวปัญญานาปัญญาญาณกุโลสัยตะปาဆိုပြီးတော့၄ပါးပြရတယ်ဒီဘက်ကတော့အတိတ်ပဲပေါ့နော်အဲ့ဒါလေးကိုနည်းနည်းတစ်ခါတော့ဆိုကြည့်ပါအောင်ပါဠိနာမည်ခဏအောင်နော်အာဂါသမေသာ
အပါဒါနေသာ
ယေနာခုရေန
ာသာသာနေသာယေနာခု
ရေသာသမေချေအတော်ပြီမှာနာဂါသသာအာဂါသမေသာ
အာဂါသမေသာ
ယေနာခုသောသေယ
ေနာခုသေ
ဝိညာဉ်မေသာ
ဝိညာဉ်မေသာ
ယေနာခုသောသေ
ယေနာခုသေ
အာဂိသိညာ
အာဂိသိညာ
ယေနာခုသောသေ
ယေနာခုသေ
နေဝပညာ
နေဝပညာ
နာပညာ
နာပညာ
ယတနာကုသိုလ်စေ
ယတနာကုသိုလ်စေ
ဆုံးမီကြည့်ပါလားဥပဒ္ဒဟံဝိပယ်စရိယာပြောင်းပါရုံနဲ့ပေါ့နော်အာဂါသမြန်စဆိုတာကဘာလဲသဘောရှိတယ်လဲဆိုတော့အဆုံးမရှိသောကောင်းကျင်ပညာကိုအာယုံပြုသောကံနှင့်ရှင်တဲ့စိတ်ကိုအာဂါသမြန်စယနာစေကိုညာမြန်စယတနာဆိုတာကတော့အဆုံးမရှိသောပထမအာရုပဝသနာစိတ်ကိုအာယုံပြုသောဇာနှင့်ဖြစ်တဲ့စိတ်ကိုပညာနဲ့သာယနာကုသိုလ်စိတ်အာဂိပညာယတနာစိတ်ကတော့ပထမအာရုပဝသနာစိတ်မရှိခြင်းနတ်သိဘောပညာကိုအာယုံပြုသောဇာနှင့်ဖြစ်တဲ့စိတ်ကိုအာဂိပညာယတနာစိတ်နေဝပညာနာပညာယတနာစိတ်ကတော့ဉာဏ်ရင်းသောပညာကမရှိစိတ်မွေးသောပညာမရှိပြီးမဟုတ်သောမနာယတနာဓမ္မယတနာ၌ပါဝင်သောစိတ်ကိုဒေဝနိညာနာညာယတနာစိတ်ဆိုပြီးတော့ကုသိုလ်စိတ်အပြာအာရုဘဝတ္တရာကုသိုလ်စိတ်အပြာ၄ပါးရှိတယ်။ဒါရီအကြောင်းကသောကအရူပဝဏ္ဏကုဘဝတ္တရာပထမဇန်ဒုတိယဇန်တတိယဇန်သုတဇန်ပင်သမဇန်ရပြီးရင်ဒီအာရုဘဝတ္တရာကိုဆက်ပြီးတော့ကျိုးစားဒီပါမှာ။ဒါရင်ကျိုးစားတော့ကိုနောက်အပတ်ကြရင်ဒီစာရှင်းပြမှာပေါ့နော်။အရာဒီအာရုဘဝနာကုသိုလ်စိတ်ပြပါနော်ပြီးတော့ကြတော့အာရုဘဝနာဝိပဿနာစိတ်လည်းပြပါပါပဲအာရုဘဝနာဝိပဿနာကတော့အာရုဘကုသိုလ်ဤအကျိုးစိတ်ကိုအာရုဘဝတာဝိပဿနာလို့ခေါ်တယ်သူလည်းပဲအာသိအာဂတမေသယတနာဝိပဿနာဝိညာဉ်မေသယနာဝိပဿနာအာဂိဉ္ဉာယနာဝိပဿနာဒီဝဉ္ဉာဏဉ္ဉာယနာဝိပဿနာဆိုပြီးတော့ဒီပါအပြားရှိတဲ့သဘောတရားညာတော့ဆက်ကြည့်ပါပါနော်ပြီးတော့မှာကျွန်တော်အာရုပါဒံ၄ရသိရတယ်အာရုပါဒံညာဏလေးအာရုပါဒံစိတ်ကိုအာရုပါဒံ၄ရသိလို့ခေါ်တယ်ဒီမဲ့ခွန်ကြီးကလည်းဒီမျိုးပြပါလားနော်အဲဒီမျိုးပြပြီးတော့ဒီမျိုးသုံးခုဆိုတော့၁၂ပါးပြတော့အဲ့ဒါကိုမှာကျွန်တော်အထိမ့်မဲ့ရှင်းပြပြောရလို့ရှိရင်ရူပါဒနာပင်သမဇန်ကိုကောင်းကောင်းလေ့ကျင့်ထားပြီးတော့ဒီဒီရောက်ခန္ဓာရဲ့အဖြစ်ကိုမြင်၍ကြောင်းမြတ်သတ္တံသောအာရုပါဒံကိုလိုရှိသောသတိုင်းနမိတ်ကိုရည်ရွယ်ရှိလျက်အာဂါသကုကြီးကောင်းမြတ်ပညာကိုအာရုံပြုပါပါဝနာပွားများရ၏။ကံသောကြသောအခါအာဂါသကိုအာရုံပြုသောအာဂါသမေသယနာကုသိုလ်စိတ်ဖြစ်၏။သို့နောက်တပံအာဂါသမေသယနာကုသိုလ်စိတ်သို့မဟုတ်ဝိညာဉ်ကိုအာရုံပြု၍ပါဝနာဆက်သွားခြင်းသင်္ခေါကြပြီခါဝိညာဉ်နေသာယတနာကုသိုလ်စိတ်ဖြစ်၏ထို့နောက်တပံအာဂါသနေသာယနာစိတ်ဤသောသိညာမရှိခြင်းဟူသောနတ်ရှိဘောပညာကိုအာယုပြုလျက်ဘာဝနာဆက်ပွားခြင်းသင်ရောက်ပြီခါအာတိပညာယတနာကုသိုလ်စိတ်ဖြစ်၏ဤတပိယရောပဝိညာဉ်ကိုအာယုပြု၍နောက်တစ်သိဉ္ဇောဇံတို့ရောက်အောင်ဘာဝနာဆက်ပွားသောနေဝပညာနာပညာယတနာကုသိုလ်စိတ်ရှိပြီးဤစိတ်သည်ပညာရှိသည်လည်းမဟုတ်ပညာမရှိသည်လည်းမဟုတ်ဆိုလာအောင်အလွန်သိမ့်မွေ့သောစိတ်ရှိပြီးယဟန္တာရှင်များတို့ကအထက်ပါနည်းအတိုင်းရူပါဝဏပင်သမဇန်ကရိယာစိတ်ကိုခြေခံပြီးနောက်ဆန္ဒအားထုတ်သွားရပြီးအရူပါဝစရာကရိယာစိတ်များကိုရရှိရပြီးဒီအရူပါဝစရာစိတ်၁၂ပါးလုံးကို မင်းတို့ဇာအပြင်ခွဲမယ်ဆိုလို့ရှိရင်ပစ္စမဇာနဲ့မှာဆက်ရမယ်ပထမဇာနဲ့မှာလည်းမပါဘူးဒုတိယဇာနဲ့မှာလည်းမပါဘူးတတိယဇာနဲ့မှာလည်းမပါဘူးပစ္စမဇာနဲ့မှာပဲသူ့ကိုဆက်ရမယ်လေအဲ့ဒါဆိုတော့သူတို့အခုသင်ခဲ့တာဒီဘောင်သနာစိတ်ဆန္ဒပါအာရဘောင်သနာစိတ်ဆန္ဒပါပေါင်းလိုက်တော့
29ပါ
ဒီမဲကောင်းစိတ်29ပါမှာပထမဇန်စိတ်ဘယ်လောက်ပါမလဲ
ပထမ
ဇန်စိတ်9ပါ9ပါပထမဇန်စိ
တ်3ပါ3ပ
ါနော်ပထမဇန်ကုသိုလ်စိတ်ပထမဇန်ဥပဒ်စိတ်ပထမဇန
်
ကရိယာစိတ်3ပါပထမဇန်3ပါဒုတိယဇန
်3
ပါတတိယဇန
်3
ပါတတိယဇန
်3
ပါ3လေးဒီ
တ
န်နေကျန်လာပြီစေတမဇန်ဘုရားကရူပဝတ္ထရေက3ပါးကျန်တယ်လေ
စေ
တမဇန်3ပါးနဲ့ဒီက12ပါးနဲ့ပေါင်းရင်စေတမဇန်ဘယ်နှပါးလဲ
12
ပါးအလုံးပေါင်းလိုက်တော့29ပါးเนาะအဲ့ဒါမှတ်မိရနော်အခုသင်ခဲ့တဲ့ဒီမြတ်ကောင်းစိတ်29ပါးကိုပထမဇန်
3ပါးဒုတိယဇန်3ပါးတတိယဇန်3ပါး
သုတ္တဇန
်3ပါ
းစေတမဇန်
5ပါး
အလုံးစက်ကမ္ဘာ
ကြီး
နော်ဒီနေ့မှာ
ဒီ
နေ့ဒီလောက်ပြင်တော့ပါလေနော်ဆက်တော့ပါအလုံးအားဖြင့်ဒီနေ့ဟိုတရားကလည်းဆုံးခဲ့ပြီဖြစ်တော့ဒီနေ့ဥပမာရည်နဲ့ဆိုရင်လည်းမှ